ဒီဇင်ဘာ14ရက်တောက်ကြံနေကကနက်တီကတ်ပြည်နယ်ညူတောင်းမြို့ကလေးကဆန်ဒီဟုတ်မူလာရန်ကျောင်းမှာမူလာရန်ကျောင်းသားကျောင်းသူ20နဲ့ကျောင်းဆရာမကြီးအပါအဝင်ဆရာမ6ဦးသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးခြေခွဲဖွယ်ဖြစ်ရတစ်ခုဖြစ်ပြီးဒီဖြစ်ရကြောင့်အမေရိကန်ပြည်ထောင်စုမှာတနက်ကိုင်းဆောင်ခွင့်ထင်းချိုရေးဆိုင်ရာအခြေတင်ဆွေးနွေးမှုတွေလည်းတကြော့ပြန်တွေ့လာခဲ့ရပါတယ်ဒီလိုအခြေတင်ဆွေးနွေးမှုလုပ်သူတွေရှိနေတယ်လို့တစ်ချိန်တည်းမှာပဲမဲလန်ပြည်နယ်ဘယ်တီမိုးမြို့မှာတော့တနက်အစာတခြားပစ္စည်းတွေဝယ်ယူဖို့အလဲအလှယ်လုပ်တဲ့အစီအစဉ်တွေတက်တက်ကြွကြပါဝင်သူတွေကသူတို့ရဲ့တနက်တွေကိုလာပြီးအံ့နေကြပါတယ်။အပြည့်ဆုံးကိုတော့ဒေါခင်မြို့သက်ကပြောပြပေးပါအောင်ရှင်
။အမေရိကန်နိုင်ငံမှာအခုလိုဝန်းနေခြေခွဲပွဲလူအများပြားတပြိုင်တည်းတည်ဆုံမှုတစ်ခုကျုံလာတိုင်းနိုင်ငံသားတွေအတွက်ခွင့်ပြုထားတဲ့တနက်ကင်ဆောင်ခွင့်အတွက်ပိုးပြီးတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ပြီးထိန်းချုပ်လိုက်ရင်ဒီလိုတနက်နဲ့ပြစ်ခတ်မှုတွေပိုများရောပါသွားလိမ့်မလားလို့မိကွန်းတွေထောက်တက်ကြပါတယ်။ဒါပေမဲ့အဖေကတော့မရှိသေးပါဘူး။အခုဖြစ်ပွားခဲ့တဲ့လူမျိုးတနက်နဲ့ပြစ်ခတ်သေးဆုံးရမှုဖြစ်ရဆိုရဖြစ်ပွားနေပေမဲ့တနက်ကင်ဆောင်ခွင့်ဥပဒေကိုတိုးပြီးတင်းချက်ဖို့လက်မခံသူတွေဘက်ကပဲအနိုင်ရသွားတာများပါတယ်။အမေရိကန်နိုင်ငံမှာအိမ်နောင်စုအားလုံးပေါင်းရဲ့၃ပုံတစ်ပုံမှာတနက်ပိုင်ဆိုင်ကြတယ်လို့အစိုးရဘက်မှဆိုရင်လဲတင်းတင်းချက်ချက်လုပ်ဖို့အဆိုပြုလိုက်တိုင်းတန်တရာတွင်လည်းပဲတန်တရာလေးနေကြတာပါ။တနက်ကင်ဆောင်ခွင့်ပြုထားတာဟာကုကုကုခုခံကာဝဲဖို့ဖြစ်ပြီးဒါဟာအခြေခံရပိုင်ခွင့်ဖြစ်နေတယ်လို့တနက်ကင်ဆောင်ခွင့်လူလားသူတွေကဥပဒေကိုထောက်ပြညင်းဆိုကြပါတယ်။ Neil Kavitsa Maryland ပြည်နယ်ကလိုင်စင်ရတနက်နဲ့ကြီးစံအရောင်းဝယ်လုပ်သူတူပါ
။ These things that happened are tragedies but you
အခုလိုပြစ်ခတ်မှုဖြစ်ခဲ့ရတာဟာအတော်ကိုကြေကွဲဖို့ကောင်းပါတယ်။ဒီအမှုမှာဆိုရင်စိတ်မနှံ့သူတယောက်ရဲ့လက်ထဲသူ့အမေရဲ့တနတ်တွေရောက်သွားပြီးအခုလိုသူများတွေကိုရှောက်ပစ်တတ်တဲ့ဆိုးဝါးတဲ့ရာဇဝတ်မှုဖြစ်ခဲ့သလိုဒါကကိုယ့်ကိုယ်ပိုင်တနတ်အတွက်ကိုတာဝန်ယူတဲ့ကျွန်တော်လိုလူနဲ့သက်ဆိုင်တယ်လို့ပြောလို့မရပါဘူ
းဒီကိစ္စမှာပြဿနာအရင်းခံကလူတဦးတယောက်ရဲ့တာဝန်ခံနိုင်မှုကအဓိကလို့သူကယုံကြည်ပါတယ်တနတ်ဆိုတဲ့အရာကိုမော်တော်ကားလိုအသုံးတည်တဲ့အရာတစ်ခုဖြစ်နေသူကသတ်မှတ်ပြီးတာဝန်ခံနိုင်မှုမရှိတဲ့လူရဲ့လက်ထဲကိုရောက်သွားရင်သေစေနိုင်တဲ့လက်နက်တစ်ခုဖြစ်သွားနိုင်တယ်လို့သူကခံယူပါတယ်။ဒါပေမဲ့ကနက်တစ်ကတ်ပြည်နယ်အထက်လွှတ်တော်မှခရစ်စ်ဒော့ကတော့အခုလိုလူတဦးတယောက်ရဲ့တာဝန်ခံနိုင်မှုအပေါ်မူတည်ပြီးကာလကြာရှည်စွာချမှတ်ခဲ့တဲ့ဥပဒေတွေကနေအမေရိကန်ကလေးငယ်ရဲ့အသက်ကိုကာကွယ်နှိုင်းလောက်တဲ့အနေအထားမျိုးရှိမရှိမေးခွန်းထုတ်ခဲ့ပါတယ်။ဒီနေရာမှာတာဝန်ကိုအားလုံးကစုပေါင်းပြီးယူကြဖို့ပါ
။ Living in a society where people's lives are at risk every day because of
ဒီကနေ့အမေရိကန်နိုင်ငံမှာနိုင်ငံသားတွေဟာနေတိုင်းအန္တရာယ်ကြားမှာတွာလာနေကြရတာပါ။ဘာလို့လဲဆိုတော့ကြီးစံပြည့်တဲ့တနတ်တွေတဲပြီးလွတ်လွတ်လပ်လပ်တွာလာဝင်ရနေတာလို့ဆိုတာကိုတွေးပြီးတော့ကျွန်တော်တို့ကိုလန့်သွားပါတယ်
။တစ်ချိန်တည်းမှာပဲစနေနေ့ကမေရီလန်းပြည်နယ်ဘယ်တီမိုးမြို့ကဂုံတိုက်ကြီးထဲမှာမြို့နယ်အာဏာပိုင်တွေပါပါဝင်ပြီးဆောင်ရွက်ကြတဲ့တနက်နဲ့တခြားပစ္စည်းလဲလှယ်ရေးအစီအစဉ်ကိုကျင်းပခဲ့ပါတယ်။ဒီအစီအစဉ်မှာပါဝင်လှုပ်ရှားလာသူလည်းအများအပြားရှိနေပါတယ်။ကိုပိုင်ဖြစ်နဲ့မှတ်ပုံတင်ထားတဲ့တနက်ဒါမှမဟုတ်မှတ်ပုံတင်မရှိတဲ့တနက်တွေကိုဒေသခံတွေကရဲတွေကိုလာပြီးအကြတယ်လို့တနက်လက်အပ်သူတွေကိုရဲတွေကဒေါ်လာ100ရန်ပစ္စည်းဝယ်ခွင့်လက်မှတ်တွေကိုထုတ်ပေးပါတယ
်။ What we're going to do is just burn all of them.
အခုလာပြီးအပ်တဲ့တနက်တွေအားလုံးကိုကျွန်တော်တို့ကမီးရှို့ဖျက်ဆီးဖို့အစီအစဉ်ရှိပါတယ်။Connecticut မှာဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကသိကိုကြောက်စရာကောင်းပါတယ်ဒါမျိုးထပ်ပြီးဖြစ်တာမမြင်ချင်တော့ပါဘူးအထူးသဖြင့်ကျွန်တော်တို့ရဲ့ဒီ Baltimore မြို့မှာမဖြစ်စေချင်တာပါ
ရာသီဥတုကသိကိုအေးနေပေမဲ့ Baltimore မြို့ကန်တွေဟာစိတ်ရှည်လက်ရှည်တန်းစီပြီးတနတ်တွေကိုအပ်နေကြပါတယ
် I think that it's a good way to get guns out of homes where there are children and
အခုလိုလုပ်တာဟာကလေးတွေရှိတဲ့အိမ်တွေမှာရှိနေတဲ့တနတ်တွေကိုဖယ်ပစ်ဖို့အကောင်းဆုံးလုပ်ရလို့ကျွန်မထင်ပါတယ်ကလေးရှိတဲ့နေရာမှာတနက်အနီးနားမှာရှိနေတာမျိုးဟာဘယ်တော့မှမကောင်းဘူးဆိုတာကျမတို့အားလုံးသိနေတာပဲလေ
စနေနေ့တနေ့တည်းမှာရင်တနက်အလက်ပေါင်း900လောက်လာပြီးအနှံ့ခဲ့ကြတာပါဒီအစီအစဉ်ကိုလုပ်ဖို့အတွက်ကမကထလုပ်တဲ့သူကတော့တခြားမြို့တွေမှာလည်းအလားတူလုပ်ဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်ကွန်နက်တစ်ကတ်ပြည်နယ်ကဖြစ်ရကိုလက်တွေ့မြင်ခဲ့ရတဲ့ဒေသခံတွေကတော့အမေရိကန်နိုင်ငံမှာတနက်ကင်ဆာမှုကိုထိန်းချုပ်ဖို့လိုနေပြီလို့ပြောဆိုနေကြတယ်လို့ဒီလိုဖြစ်ရဆိုမျိုးမဖြစ်တဲ့မဲ့ဖြစ်ပွားခဲ့ရတာအတွက်အမျက်ဒေါသထွက်နေကြတာပါ